Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်မေလ24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင်
ကျမကတော့ဆုမြတ်မော်ပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဂျွန်လ9ရက်နေ့ကျရင်နှုတ်ထွက်တော့မယ်လို့ကြေညာလိုက်ပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုထိထိရောက်ရောက်ကင်တွယ်ဖို့တောင်းဆိုတဲ့အနေနဲ့ကမ္ဘာနိုင်ငံတွေကကျောင်းသူကျောင်းသားထောင်ပေါင်းများစွာလှမ်းလျှောက်ဆန္ဒပြနေကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ
်ဟုတ်ကဲ့ပါရှင်တောက်ကြညအတွက်ထိတ်တဲရောက်သတင်းလွှာတွေကတော့ကချင်ပြည်နယ်အတွင်းမှာစစ်ပွဲကြောင့်နေရက်ဆွန့်ခွာရသူတွေနေရက်ပြန်ဖို့နောက်ပြီးတော့နေရက်ပြန်မဲ့သူတွေအတွက်အကူအညီပေးဖို့အစိုးရမျိုးသားပြန်လည်တင့်မြတ်ရေးငြိမ်းချမ်းရေးဗဟိုဌာနနဲ့ကချင်စစ်ဘေးရှောင်ကော်မတီတို့ဆွေးနွေးနေကြပါတယ်ဒီစီစဉ်ဟာဖြစ်နိုင်ပါမလား
ပြည်သူခဖြစ်နေတဲ့ဒီတိုက်ပွဲကိုအရင်မရက်ပြန်တဲ့လက်မှတ်အရင်မထိုးပြန်တဲ့ကျွန်တော်တို့ဒီ IGP ကိုကြံခိုင်းမဲ့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲအောင်တပြေကျေးရွာမှာကြောင်မီးသွေးတုံးနဲ့ဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်သူတွေရဲ့ဒီအခြေအနေနောက်ဆက်တွဲနဲ့အတူထိုင်းနိုင်ငံမှာဆေးကြောက်ကိုကျန်းမာရေးလိုအပ်ချက်အရာသုံးဆွဲခွင့်ပြုလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဒီသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍ၊တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့အကြေညာလိုက်ပါတယ်။ EU နဲ့ဝန်ကြီးချုပ်မေအစိုးရကြားရရှိထားတဲ့ဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့တဲ့နောက်ယာရုကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်
။ But it is now clear to me that it is in the best interests of the country for a new prime minister to lead that effort.
So I am today announcing Britain နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဥဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်ပါတယ်။ဒါကြောင့် Conservative Party ခေါင်းဆောင်ယာရုကနေဂျွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ကြေညာသွားတာဖြစ်ပါတယ်။ Britain ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာပါ။တိုင်းပြည်ချစ်စိတ်နဲ့ Brexit အတွက်အကောင်းဆုံးဖြစ်အောင်သူ့ဘက်ကလုပ်ခဲ့ပေမယ့်မအောင်မြင်ခဲ့တဲ့အတွက်အင်မတန်စိတ်မကောင်းဖြစ်ရတယ်ဆိုတာကိုလည်းအမှတ်10 Downing Lane ဝန်ကြီးချုပ်အိမ်ရှိမှာဝန်ကြီးချုပ်မေကြေညာစင်မှာပြောသွားပါတယ်။ဝင်ကြီးချုပ်အစ်စ်ဖြစ်လာမဲ့သူအနေနဲ့ EU ရဲကနေဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတိုင်ခင်ဗြိတိန်ပါလီမန်ကအတည်ပြုနိုင်မဲ့သဘောတူညီချက်တွေရရှိအောင်လုပ်ရမယ့်စိန်ခေါ်မှုကိုရင်ဆိုင်ရမှာပါ။အရင်ပြည်ထရေးဝင်ကြီးတာဝန်ယူခဲ့တဲ့ထရီဇာမေဟာ2016ခုနှစ်မှာဝင်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ယာရုကနေနှုတ်ထွက်သွားပြီးတဲ့နောက်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါ EU ရဲကဗြိတိန်နှုတ်ထွက်လို့တဲ့အများပြည်သူဆန္ဒကိုအကောင့်ထဲပေါ်ရမယ်လို့ပြောကြပြီး EU သဘောတူညီချက်တွေရရှိအောင်ဆောင်ရွက်ခဲ့ပေမဲ့ဗြိတိန်ပါလီမန်မှာ3ချိန်ပယ်ချခံခဲ့ရပါတယ်လွှတ်တော်အမတ်တွေထောက်ခံတဲ့သဘောတူညီမှုမျိုးရဖို့အတိုက်ခံ Labour Party ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပေမဲ့လည်းဆွေးနွေးမှုပြတ်ခဲ့ပါတယ် EU နဲ့ဗြိတိန်ကြားနှုတ်ထွက်ပြီးနောက်လိုက်တရရမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့သူ့လက်ထက်မှာအစိုးရအဖွဲ့ဝင်တချို့လည်းယာရုကနေနှုတ်ထွက်ခဲ့ကြပါတယ်
ဒီနိုင်ငံနဲ့ဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နေတာနေရတဲ့အမေရိကန်လက်သမားတွေအတွက်အမေရိကန်ဒေါ်လာ16ဘီလီယံထောက်ပံ့ကူညီသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောကြားလိုက်ပါတယ်။သမ္မတထရမ့်ကတီးနှံစိုက်ပျိုးတဲ့တောင်သူတွေ၊ဝင်းမြူရေးသမားတွေ၊နိုးနယ်နိုးထွက်ပစ္စည်းထုတ်လုပ်သူတွေကိုခြံရံပြီးတော့ကြာသပတေးနေ့ကအိမ်ပြည်တော်မှာအဲ့လိုကြေညာခဲ့တာပါ။တရုတ်သွင်းကုန်ခွန်တွေကနေဝင်လာမဲ့ဒေါ်လာဘီလီယံပေါင်းများစွာဟာအမေရိကန်လက်သမားတွေအတွက်ကြီးမားတဲ့အထောက်အကူဖြစ်လာစေမယ်လို့သမ္မတထရမ့်ကပြောပါတယ်။လေသမားတွေဝင်ငွေကောင်းတဲ့နှစ်တွေပြန်ရောက်လာဖို့ဆန္ဒရှိကြောင်းကိုလည်းသမ္မတထရမ့်ကပြောဆိုသွားပါတယ်။တရုတ်ရဲ့သွင်းကုန်ခွန်းတွေအပေါ်အခွန်တိုးကောက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပို့ကုန်တွေကိုတရုတ်ကတန်းပြန်အခွန်တိုးကောက်ခဲ့တဲ့အတွက်နှိမ့်နာခဲ့ကြတဲ့အမေရိကန်လေသမားတွေကိုဒုတိယအကြိမ်ဖြစ်ခုလိုထောက်ပံ့ချေပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းလေသမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ချေပေးခဲ့ပါသေးတယ်ခင်ဗျာ။
အီရန်ဘက်ကရှိလာနိုင်တဲ့ရန်အနေကိုကာကွယ်ဖို့အတွက်အရှိအလေပိုင်းကိုအမေရိကန်တပ်သား9000ကနေ10000ကျားဆေးလွတ်မယ်ဆိုတဲ့သတင်းတွေကိုအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပယ်ချလိုက်ပါတယ်။ပန်တဂွန်စစ်ဌာနချုပ်ကတပ်သား9000ဆေးလွတ်ဖို့စဉ်းစားနေတယ်လို့ရိုက်တာသတင်းဌာနကထုတ်ပြန်ခဲ့တယ်လို့ AP သတင်းဌာနကတော့တပ်သား10000လို့ထုတ်ပြန်ခဲ့တာပါ။ဒီအရေးအတွက်ဟာမမှန်ဘူးလို့ယာယီဝန်ကြီးရှန်နဟန်ကသတင်းတောက်တွေကိုပြောကြားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေဆေးလွတ်ဖို့စဉ်းစားနေတယ်ဆိုတာကိုတော့အင်ဂျီရောမှာတမရကိုအခြေအနေတွေရှင်းလင်းမပြောခင်မှာသူကအတည်ပြုပါတယ် ထောင်ထဲထိတဲ့တပ်တွေဆေလွတ်တာအပါအဝင်အရှေ့လေပိုင်းမှာဖြစ်နေတဲ့တင်းမာမှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုကာကွယ်ရေးဝန်ကြီးနဲ့ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဘိုးချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကသမ္မတထရမ့်ကိုကြာသာပတေးနေ့ကရှင်းလင်းပြောကြားခဲ့ပါတယ်လူအရင်တပ်တွေဆေလွတ်မယ်လို့စစ်တပ်အကြီးအကဲတွေနဲ့မတွေ့ဆုံခင်မှာသမ္မတကလည်းပြောကြားပါတယ်အမေရိကန်ရေတပ်စစ်သမောအုပ်စုတဲ့တိုက်ခိုက်ရေးအဖွဲ့ကိုမေလဇန်ပိုင်းတည်းကအရှေ့လေပိုင်းဒေသကိုဆေလွတ်ထားပြီးဖြစ်ပါတယ်
WikiLeaks Internet Website တီထောင်သူ Julian Assange ကိုနောက်ထပ်ဆွဲချက်အသစ်တွေနဲ့တရားစွဲလိုက်တယ်လို့ American အစိုးရရှင်တွေကပြောပါတယ်။သူကိုတချို့လုံးမှုအုပ်ရေရနောက်ထပ်အမှုတစ်နေနဲ့တရားစွဲလိုက်တာဖြစ်ပါတယ်။အခုဆွဲချက်တစ်က2016သမ္မတရွေးကောက်ပွဲတုန်းကခုံးယူခံလိုက်ရတဲ့ Democratic Party ရဲ့ email တွေကို WikiLeaks ကနေဖြန့်ခဲ့တာနဲ့မသက်ဆိုင်ဘူးဆိုပြီးတော့ပြောပါတယ်။ American အစိုးရကအမှုဆွဲချက်မှုနဲ့ဆွဲချက်တင်ထားတဲ့အထက်မှာ Assange American စစ်တပ်ရဲ့ဝန်ထမ်းဟောင်း Chelsea Manning နဲ့ပေါင်းပြီးတော့အောက်ခံတဲ့အီရတ်စစ်ပွဲတွေအပါအဝင်ဂွန်တနာမိုဂျင်းစခန်းနဲ့ဆိုင်တဲ့အမေရိကန်အစိုးရရဲ့ထိတ်တန့်ရှုဝတ်ချက်သတင်းအချက်အလက်သိမ်းပေါင်းများစွာကိုရယူပြီးတော့ဒီ WikiLeaks စာမျက်နှာမှာဖော်ပြခဲ့တယ်လို့ဆွဆွဲထားပါတယ်။ Assange ကိုအမေရိကန်ဖောက်ပြမှုကြောင့်အကျဉ်းထောင်တွေအတွင်းမှာဆက်လက်ဖမ်းဆီးထားပြီးတော့သူ့အနေနဲ့အမေရိကန်နဲ့ဆွီဒင်နိုင်ငံတွေကိုတရားခဏအဖြစ်လွှဲပြောင်းပေးခံရနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်စနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR နဲ့မြန်မာအစိုးရတို့ကြားပူးပေါင်းဆောင်ရွက်ဖို့နောက်ထပ်သက်တမ်းတစ်နှစ်တိုးမဲ့အပေါ်မှာကျေနပ်အားရကြောင်း UNHCR မဟာမင်းကြီး Filippo Grandi ကပြောကြားခဲ့ပါတယ်။အခုအညီလိုအပ်နေသူတွေရဲ့အခြေအနေတိုးတက်စေဖို့အစိုးရရဲ့ခိုင်မာတဲ့ကတိကိုပြသရာရောက်တယ်လို့ငားရကြမြန်မာနိုင်ငံခီးစဉ်အဆုံးသက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကပ်ဘေးဒဏ်စီမံခန့်ခွဲရေးဌာနနဲ့ UNHCR တို့ကြားတိကျနားလည်မှုစာချုပ်လွှာကိုလည်းကြာသာပတေးနေ့တုန်းကလက်မှတ်ရေးထိုးခဲ့တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဆောင်ဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေသူတွေအရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်ကူညီပံ့ပိုးရေးအတွက်လည်းမစ္စတာဂရန်ဒီနဲ့အစိုးရကြားထပ်ပြီးသဘောတူခဲ့တယ်လို့ပြောကြားထားပါတယ်။သူ့ရဲ့၅ရက်ကြာခီးစဉ်အတွင်းရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့ရိုဟင်ဂျာလူမှုအသိုင်းအဝိုင်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နေပြည်တော်မှာလည်းနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြည်ရင်းမှာအိုးအိမ်ဆွန့်ခွာနေရသူတွေနေရက်ကိုဘေးရန်တည်းကင်းကင်းပြတ်နာရေးကိုအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ IDP စခန်းတွေပိတ်နိုင်ဖို့အစိုးရရဲ့အထောက်ဆောင်ရွက်မှုတွေအပေါ်မှာလည်း UNHCR မဟာမင်းကြီးကအသိအမှတ်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမှာကြံနေသေးတဲ့ဒုက္ခသည်တသိန်းနီးပါးကိုအထောက်အထားစီစစ်ရေးကိုအချိန်မြင့်လုပ်ဖို့လည်းမဟာမင်းကြီးဂရန်ဒီကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အားထုတ်ဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ်။
ဟွာဝေးဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းကြီးကိုတီထောင်သူအမှုဆောင်အရာရှိချုပ်ရန်ကျန်ဖေးဟာသူ့လုပ်ငန်းနဲ့တရုတ်ဆိုရကြဆက်ဆံရေးကိုလိန်ညာပြောနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဆွဆွဲလိုက်ပါတယ်။ဟွာဝေးဟာတရုတ်နိုင်ငံနဲ့တည်းမဟုတ်ပဲတရုတ်ကွန်မြူနတီပါတီနဲ့ပါဆက်နွယ်ပတ်သက်နေတယ်လို့ CNBC ရုပ်သံမေးမြန်းခန်းမှာဝန်ကြီးပွန်ပီယိုကပြောပါတယ်။အဲ့လိုပတ်သက်မှုတွေရှိနေတာကြောင့်ဟွာဝေးကွန်ရက်ထဲကအမေရိကန်ဆိုင်ရာအချက်လက်တွေအတွက်အနေအကျရောက်စီတယ်လို့ဆိုပါတယ်။Huawei ဟာ 5G မြန်နှုန်းမြင့် internet ဒီကွန်ရက်ဖြန့်တဲ့နည်းပညာနဲ့ပစ္စည်းကရိယာတွေထုတ်လုပ်တဲ့နေရာမှာချီးပြင်းနေတဲ့အကြီးဆုံးလုပ်ငန်းကြီးဖြစ်ပါတယ်။ 5G ကွန်ရက်ဖြန့်နေကြတဲ့ကမ္ဘာနိုင်ငံတွေမှာသူ့နည်းပညာနဲ့ပစ္စည်းတွေအသုံးပြုကြအောင် Huawei ကကြိုးစားနေတာပါ။ American အစိုးရကတော့ Huawei ကတဆင့်တရုတ်အစိုးရကထောက်လန်းနိုင်တယ်ဆိုပြီးမတုံ့ပြန်ဖို့ကိုအလေးထားပြောနေပါတယ်။ Australia, New Zealand အစိုးရတွေကတော့ 5G ကွန်ရက်ဖြန့်တဲ့နေရာမှာ Huawei ကရိယာတွေကိုမတုံ့ဘူးလို့ကြေညာထားပါတယ်။ဂျပန်တယ်လီကောင်းကုမ္ပဏီတွေကလည်း Huawei ရဲ့ smartphone တွေအကြောင်းကိုရက်ခဲ့ပါတယ်။ဒါပေမဲ့အရှေ့တောင်အာရှ၊ဥရောပနဲ့အာဖရိကနိုင်ငံတချို့ကတော့ Huawei ကိုဆက်လက်အသုံးပြုနေကြပါတယ်ခင်ဗျာ။
ဥရုယာတီပြောင်းလဲဖောက်ပြန်မှုအပေါ်နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေကထိတိရောက်ရောက်ကင်တွယ်ဖို့တောင်းဆိုတဲ့အနေနဲ့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကကျောင်းသူကျောင်းသားထောင်ပေါင်းများစွာလှမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့နိုင်ငံပေါင်း120ထက်မနည်းမှပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲတွေအတွင်းလူငယ်သက်တမ်းကျော်ပါဝင်လိမ့်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်။ဖန်လွန်အိမ်တန်းငွေတွေကြောင့်ကမ္ဘာကြီးပူနွေးလာတာကိုရှော့ချရေးနိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်တွေအများဆုံးဆောင်ရွက်ချဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။ဂျာမနီနိုင်ငံ Frankfurt မြို့ကဆန္ဒပြပွဲမှာတော့ကျောင်းသူကျောင်းသားတွေဟာ EU ဗဟိုဘဏ်ရှိရာကိုချီတက်ဆန္ဒပြပြီးမြေအောင်လောင်စာထုတ်လုပ်မှုလုပ်ငန်းတွေပေါ်ငွေကြေးထောက်ပံ့ပေးနေရတယ်ရပ်ဖို့တောင်းဆိုခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာပြီးရာသီဥတုဖောက်ပြန်နေတာကိုအစိုးရကထိထိရောက်ရောက်ကင်တွယ်ဖို့အတွက်ဆွီဒင်နိုင်ငံကအသက်16နှစ်အရွယ်ကျောင်းသူဂရက်တာ သွန်ဘတ်ကတကူရောလှုပ်ရှားမှုစတင်ခဲ့ပြီးတဲ့နောက်မှာအနာဂတ်အတွက်တောက်ကြနေများ The Fridays for Future ဆိုတဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းကကျောင်းသူကျောင်းသားတွေလှုပ်လာကြတာဖြစ်ပါတယ်။ Sweden Parliament လွှတ်တော်အစအဦးရှိမှ Greta Thunberg ကတောက်ကြနေတိုင်းကျောင်းမတက်ဘဲပြီးခဲ့တဲ့နှစ် August လတည်းကစလို့စတင်ဆန္ဒပြခဲ့တာဖြစ်ပါတယ်
။ Afghanistan နိုင်ငံကဘူးမြို့တော်တွေကလူတွေပြစ်နေတဲ့ဗလီတစ်ခုမှာဘုံပေါက်ကွဲခဲ့လို့အစိုးရလူလာတဲ့ထင်ရှားတဲ့ဘာသာရေးခေါင်းဆောင်တယောက်ပါဝင်ဝတ်ပြုကြသူအတော်များများသိဆုံးခဲ့တယ်လို့ Afghan တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲချိန်မှာသိဆုံးသွားတဲ့တရားဟောဆရာဆီမီယူလာရီဟန်ဦးဆောင်ဝတ်ပြုနေခြင်းဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနနဲ့မြို့ကန်တွေကပြောပါတယ်။ဘုံကွဲမှုကြောင့်လူ16ထက်မနည်းလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တချို့ရဲ့အခြေအနေကစိုးရိမ်စရာကောင်းတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တရားဟောဆရာရီဟန်ကိုဦးတည်တိုက်ခိုက်ပုံရတဲ့တိုက်ခိုက်မှုကဘသူလက်ချက်လဲဆိုတာတော့မသိရသေးပါဘူး။တရားဟောဆရာဆီမီယူလာရီဟန်ဟာတာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်အစိုးရနဲ့အမျိုးသားလူမျိုးရေးတပ်ဖွဲ့တွေအပေါ်မှာအခိုင်အမာထောက်ခံသူလည်းဖြစ်ပါတယ်ခင်ဗျာ
။အာကာသာတဲရောက်နေတဲ့အင်တာနက်ကွန်ရက်အာကာသာတဲကနေပြီးတော့အင်တာနက်ကွန်ရက်ဖြတ်မှုရည်ရွယ်ချက်နဲ့ဆက်သွယ်ရေးဂျိုရုအသေးစား60ကို SpaceX ကုမ္ပဏီကဂျာတာပရီဒီများကလွှတ်တင်ခဲ့ပါတယ်။ဂျိုရုတွေကိုတင်ဆောင်သွားတဲ့ Falcon 9 SpaceX Rocket ဒုံးပျံကို Florida ပြည်နယ်က Cape Canaveral အာကာသစခန်းကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။SpaceX ကနောက်ထပ်ရာနဲ့ချီတဲ့ဆက်သွယ်ရေးဂျိုဒူတွေကိုဆေးလွတ်ဖို့ရှိပါသေးတယ်။ဂျိုဒူတွေအားလုံးကမ္ဘာ့လမ်းကြောင်းထဲရောက်ပြီးတော့မှအာကာသတွေကနေအင်တာနက်ကွန်ရက်ဖြတ်မှာပါ။ဂျိုဒူတွေပါတဲ့ rocket တွေနောက်ထပ်6ကြိမ်လွှတ်တင်ဖို့လိုသေးတယ်လို့ SpaceX ရဲ့အမှုဆောင်အရာရှိ Elon Musk ကပြောပါတယ်။ဝေးလံခေါင်ဖျားတဲ့ Antarctica တိုက်လို့နေရာမျိုးတွေအထိကမ္ဘာကြီးရဲ့နေရာတိုင်းကိုမျက်နှုံးမြင့်အင်တာနက်ဆက်သွယ်မှုပေးနိုင်မှုရည်ရွယ်ချက်နဲ့ Starlink ဆိုတဲ့ဝန်ဆောင်မှုတွေပေးနိုင်မှုအတွက် SpaceX ကလုပ်နေတာပါ။ကမ္ဘာပေါ်မှာရှိတဲ့ကျောင်းသူကျောင်းသားတိုင်းအင်တာနက်သုံးစေရမယ်၊ကျန်းမာရေးစီးပွားရေးလုပ်ငန်းတိုင်းအင်တာနက်ချိတ်ဆက်နိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ဆိုတဲ့ကုမ္ပဏီကလည်းစုစုပေါင်းဆက်သွယ်ရေးဂျိုဒူ600ထက်မနည်းအာကာသထားတဲ့ရောက်အောင်လို့ဆေးလွှတ်နေပါတယ်။အခုလိုအသေးစားဆက်သွယ်ရေးဂျိုဒူအမြောက်အများအာကာသရဲ့ဆေးလွှတ်နေတာကြောင့်အာကာသရဲ့မှာဂျိုဒူအဟောင်းအမိုက်တွေပေါ်လာတဲ့ပြဿနာကိုဘယ်လိုဖြေရှင်းမှာလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်ရှင
်။တောက်တာညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်ညတပြိုင်ညတည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာလည်းအချိန်ညတပြိုင်ညနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်အတွင်းစစ်ပွဲတွေကြောင့်နေရက်စွန့်ခွာခဲ့ရသူတွေကိုနေရက်ပြန်နိုင်မှုနဲ့နေရက်ပြန်ပြီးသားလူတွေအတွက်အကူအညီတွေပေးနိုင်မှုအပါအဝင်ဒုက္ခသည်တွေပြန်လည်နေရာချထားရေးလက်တွေ့အကောင့်ထည့်ဖော်မှုတွေကိုလုပ်သွားဖို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်စစ်ဘေးရှောင်ပြည်သူတွေကူညီစောင့်ရှောက်ရေးကော်မတီ KHCC တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒုက္ခသည်အရေးဆောင်ရွက်သူတွေကတော့အပြစ်ခတ်ရစဲရေးကိစ္စကိုအကောင့်ထည့်မဖော်နိုင်သေးသေး၍ဒုက္ခသည်တွေနေရက်ပြန်နိုင်ရေးအဆင်ပြေမှာမဟုတ်ဘူးလို့ပြောဆိုနေကြပါတယ်။ဒီအကြောင်းကိုကောင်းစံဟိန်သတင်းပေးပို့ထားပါတယ်။
NRPC နဲ့ KACC ဒုတိယအကြိမ်မြောက်တရားဝင်ဒီကနေ့တွေ့ဆုံဆွေးနွေးရမှာတော့ဒုက္ခသည်တွေနေရပြန်ပြီးမူလအသက်မွေးဝမ်းကြောင်းအလုပ်ပြန်လုပ်နိုင်ဖို့နေရပြန်လည်ချတော်ရေးအဆင်ပြေအောင်လေ့လာဆန်းစစ်မှုတွေပြုလုပ်ပြီးအကောင့်တဲပေါ်သွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ KACC အတွင်းရေးမှူးအဖွဲ့ဝင်ဥဖော်ရန်ခါလီကအခုလိုပြောပါတယ်
ဆစ်ဆောင်စခန်းကနေကြီးတော့ဟိုသူ့ရဲ့ရည်ရွယ်ချက်တွေကိုပြန်နေတဲ့အပိုင်းဒီမှာဘယ်လိုဘလောက်ရွာအထိကဘလောက်အထိပြန်သွားပြီးတဲ့ဒီပြန်နေတဲ့လူတွေအတွက်ရောဘလူးမျိုးအခြေအနေအကူအညီရရှိတဲ့အောင်ကျွန်တော်တို့ဘလူးမျိုးပန်ပုံနဲ့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ need assessment လုပ်ပြီးတော့ဒီ need assessment ဒီမှာပဲကျွန်တော်တို့ဘလူးမျိုးပဲပုံစံမျိုးနဲ့ဒီ IDP return ကိုလုပ်မလဲဆိုတဲ့အပေါ်မှာ ဆွေးနွေးခဲ့ပါတယ်အဲဒါကြောင့်ကျွန်တော်တို့ need assessment အရင်လုပ်ဖို့သဘောတူညီချက်အဲ့လိုမျိုးတော့ရယူထားပါတယ်ခင်ဗျာ
အခုလိုလေးလာဆန်းစစ်မှုတွေကိုတလအတွင်းအပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥဖော်ရန်ကားလီကပြောပါတယ်စစ်ပွဲတွေကြောင့်သာဆစ်ချောင်ဒုက္ခတွေတွေဆိုတာဖြစ်လာရတာမို့ဒီလိုဆစ်ချောင်တွေအရေးဖြည့်ရှင်းကင်တွေဖို့ကြိုးစားကြတဲ့အခါမှာလည်းမြမတမတော်နဲ့လက်နက်ကင်အဖွဲ့တွေကြားအရင်ဆုံးအပြစ်ခံရဆေးရေးလုပ်ဖို့လိုအပ်ပြီးဒါမှသာဒုက္ခတွေတွေနေရပြန်နိုင်ရေးဟာလည်းအဆင်ပြေချောမွေ့နိုင်မယ်လို့ကချင်ဒုက္ခတွေအရေးဆောင်ရွက်နေတဲ့ကချင်အမျိုးသားဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥက္ကဋ္ဌဦးစောတကအခုလိုပြောပါရယ
်ဒီနိုင်ငံကြီးကိုကျွန်တော်တို့ဒီပြိပခဖြစ်နေတဲ့ဒီတိုက်ပွဲကြီးကိုအရင်မရက်ပြင်းနဲ့လက်မှတ်အရင်မထိုးပြင်းနဲ့ကျွန်တော်တို့ဒီ IGP ကိုဟိုပြန်ခိုင်းမဲ့အနေထားကတိမတင်တော်ဘူးလို့ကျွန်တော်မြင်တယ်ပြီးတော့အခုမူးသွေးလဲရောက်တော့မယ်လေအခုချက်ချင်းလက်မှတ်ထိုးအခုချက်ချင်းပြန်ဆိုသူတို့နေရာထိုက်ခင်းတွေကပုံမှန်အရှင်မပြေမှုတွေအများကြီးရှိတာပေါ့ကျွန်တော်တို့ကချင်ပြည်နယ်ဘက်ဆိုအကောင်တော့မိုးသွေးဆိုတော့မိုးတော်တော်များတယ်လေ။များတော့အဲတဘောတစ်ခုကလက်မထူးပြီးဆိုရင်တော့မှကျွန်တော်တို့ကအဲမိုးကုန်တော့မှပဲအဲကြံခိုက်တော့ပူတင်တော့မယ်။ဒီတော့ဒီကြားထဲမှာလက်မထူးနေဖို့လေအဲအခုချိန်မှာကဟိုချင်းကတ်ဂျုံတော့ပဲရှိသေးတယ်ကျွန်တော်တို့တုံးတက်မြင့်တယ်။ပြီးတော့ဒီကြဲကကျွန်တော်တို့ဟိုချီပြင်းမှာရှိတဲ့ကျွန်တော်တို့ KO နဲ့သူတို့တောင်းဆိုထားတဲ့ခြေတက်ပြီလေအခုတောက်တော်ဘက်ကကြည့်ပြုမလားသူတို့လက်ခံပေးမလားလက်ခံဆွေးနွေးပေးမလားအဲ့ဒါတွေတခုတော့ရှိတယ်ဒါပေမဲ့အဲ့ဒါကြောင့်အဲလောလောဆယ်ဆယ်သူတို့အနေနဲ့ဒီပြန်ခိုင်းဖို့ဆိုတာတော့ကျွန်တော်အမြင်ပြောရမှာဆိုတော့မလွယ်သေးဘူးလို့ကျွန်တော်ယူဆတယ်ရောက်ကို
ဒီကနေ့ RPC နဲ့ KACC ဆွေးနွေးပွဲကိုတော့မကြီးနားမြို့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဆစ်ဆောင်ဒုက္ခသည်တွေနေရပြန်ပြီးမူလအတမီဝန်းချောင်းအလုံးပြန်လုံနိုင်ရေးနဲ့ပြန်လည်နေရာခြားရေးအဆင်ပြေအောင်ကချင်လက်နက် KNO နဲ့မြန်မာအစိုးရညီနိုင်ရေးမှာ KCC ကကြားဝင်ဆောင်ရွက်ပေးနေတာပါကချင်ပြည်နယ်မှာ2012ခုနှစ်ကနေဖြစ်ပွားခဲ့တဲ့တပ်မတော်နဲ့ကချင်လက်နက်ကိုင် KIA ကြားတိုက်ပွဲတွေကြောင်းကချင်နဲ့ရှမ်းမြောက်မှာဆစ်ဆောင်တသိန်းကျော်ရှိနေပါတယ်ခင်ဗျာ
ကချင်ဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကောင်းစက်ဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အနေအထားကိုလည်းကြည့်ရအောင်ပါရခိုင်ဒေသအတွင်းကပြိပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရရင်းပြန်လာနိုင်ရေးလုပ်ငန်းစဉ်တွေနှောင့်နှေးနေရတာဟာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်မဟုတ်ဘဲဘင်္ဂလားဒေ့ရှ်ဘက်ကလိုက်ပါဆောင်ရွက်မှုမရှိတာကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းနေမှုနောက်ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာသံတမန်အတိုင်းဝိုင်းကိုမြန်မာအစိုးရတာဝန်ရှိတဲ့သူတွေကရှင်းလင်းတင်ပြချိန်မှာအဲ့ဒီလိုပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ VOA သတင်းတောင်မတ်မေခတင်ပြပေးထားပါတယ
်ပြီးခဲ့တဲ့နှစ်ပိုင်းကရခိုင်ပြည်နယ်တွင်အကြံဖက်ပြိပခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာမြန်မာနိုင်ငံဘက်ကအပြေအဝလိုက်ပါဆောင်ရွက်ခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်လက်ရှိဒုက္ခသည်ပြန်လည်နေရခြားထားရေးလုပ်ငန်းစဉ်နှောင့်နှေးနေရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိတာကြောင့်လို့ဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေတန်တမန်အတိုင်းဝိုင်းကပုံကိုယ်တွေကိုဖိတ်ခေါ်ပြီးမြန်မာအစိုးရကရှင်းလင်းပြောဆိုတဲ့အချိန်မှာအခုလိုထည့်သွင်းပြောဆိုခဲ့တာပါဒီကနေ့ရှင်းလင်းပွဲနဲ့ပတ်သက်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောဆိုလိုက်ပါတယ
်မြန်မာနိုင်ငံကအခုသတင်းမီဒီယာတွေမှာတော်တော်များများဝေဖန်နေတယ်လို့လုံးဝကြံတဲ့လက်ခံလို့စိတ်မရှိတာမဟုတ်ဘူးကျွန်တော်တို့ကပြန်လက်ခံဖို့စံတာပါเนาะအပြည့်အဝရှိတယ်မရှိတာမဟုတ်ဘူးဒါကိုရှင်းပြခြင်းဖြစ်တယ်နောက်တစ်ချက်ကဘာကြောင့်ဒါကြံ့ကြာနေလဲဆိုတော့ကြံ့ကြာခြင်းအကြောင်းအရင်းကဒါလို့ဆိုတော့ကျွန်တော်ရှင်းပြတာဖြစ်တယ်ဒါပေမဲ့ဒါသည်ကျွန်တော်တို့ကပြည်နိုင်ငံဟိုမှအပြည့်ဖို့ဟိုလက်ညှိုးထိုးပြီးတော့လွှဲချတာလည်းမဟုတ်ဘူးတကယ်လက်တွေ့သဘောတူညီတာကဘယ်လိုရှိတယ်အကောင့်ထဲပုံမှုမှာဘယ်လိုဖြစ်နေတယ်ပြည်နေရာတွေမှာအခက်အခဲတွေဖြစ်နေတယ်ဘယ်သူတွေကမလိုက်နိုင်ဘူးဖြစ်နေလဲဆိုတာဒါအသေးစိတ်တန်တမန်အတိုင်းဝိုင်းဒါကုလသမဂ္ဂအေဂျင်စီတွေသူတို့အထူးပြုပြီးတော့ရှင်းပြတာဖြစ်ပါတယ
်ဒီကနေ့ရှင်းလင်းပွဲကိုတော့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်ရယူတာမှာတာဝန်ယူဆောင်ရွက်ခဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာဦးစီးဆောင်ရွက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့ဒုက္ခသည်ပြန်လည်နေရခြားထားရေးပူးတွဲကော်မတီကိုအဓိကဦးဆောင်နေတဲ့ဦးမင်းသူတို့ကရှင်းလင်းခဲ့ကြတာပါဒုက္ခသည်ပြန်လည်လက်ခံနိုင်ရေးနှစ်နိုင်ငံညှိနှိုင်းဆောင်ရွက်မှရမယ့်ကိစ္စဖြစ်တယ်လို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုအပြည့်အဝရှိမယ်ဆိုရင်မအောင်မြင်စရာမရှိဘူးလို့လည်းဦးစောထေကပြောဆိုလိုက်ပါတယ်။ဒီအတွက်ပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်တော့မှာဖြစ်တယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြား ပြီးရတဲ့နှစ်အောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပထမတော့ဖြစ်2000ကျော်ကိုနိုဝင်ဘာ15ရက်နေ့မှာစတင်ပို့ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။လက်ရှိချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပို့ဖို့ထားတဲ့ဒုက္ခသည်လူ2000ကျော်စီးရင်းနဲ့ကအယောက်600ကျော်ကိုအပြီးသက်စစ်ဆေးပြီးပြီလို့လည်းမြန်မာအစိုးရကဆိုပါတယ်။ဒီလိုပို့ဖို့တဲ့နေရာမှာနိုင်ငံသဘောတူထားတဲ့အချက်တွေအတိုင်းဆောင်ရွက်ခဲ့တာမရှိတာကြောင့်လိုအပ်ချက်တွေပြန်လည်ဖိဆွတ်ပေးဖို့ကိုတောင်းခံခဲ့ပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပို့ဖို့တာမရှိသေးဘူးလို့လည်းမြန်မာအစိုးရကရှင်းလင်းပြောဆိုလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်ပြန်လည်လက်ခံရေးအပအဝင်မူရည်စေတရားမှုဝင်ရောင်းဝယ်တာသိဖို့အစံဖက်သမားတွေပူးပေါင်းနှိမ်နင်းဖို့စတဲ့သဘောတူညီချက်တွေနဲ့နားလည်မှုစာကျွန်လာတွေလက်မှတ်ရေးထိုးထားတဲ့အညီဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လက်ခံပေးပို့တဲ့လူရည်တွေထဲမှာအာစာအဖွဲ့ဝင်လို့တန်တရားရှိသူတွေပါဝင်နေပြီးဒါနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစံဖက်သမားတွေပူးပေါင်းနှိမ်နင်းဖို့သဘောတူညီချက်နဲ့အညီဆောင်ရွက်ဖို့မြန်မာဆိုရဘက်ကတိုက်တွန်းပေးပေးပြက်ကွက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။အကြံဖက်သမားတွေနဲ့ပတ်သက်လို့နိုင်ငံလုံးညုံရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမရယုံပြောခွင့်ရှိသူဦးစောထေးကဆိုပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချင်းချောင်းမှုတွေနောက်ဟိုတိုက်ခိုက်မဲ့ထောင်ခံရေးဆိုင်ရာပေါ့နော်သတင်းချက်လက်တွေရရှိတဲ့အချိန်တွေမှာကျွန်တော်တို့ပုံမူပြီးတော့အလေးထားပြီးဆောင်ရွက်ပါတယ်။နံပါတ်1ချက်ကဒီလိုမျိုးသတင်းတွေထွက်ပေါ်ခြင်းတော့မရှိဘူးပေါ့နော်။သို့တော့ကျွန်တော်တို့နိုင်ငံချင်းဟိုဒီထောင်ခံရေးပေါ့ဟိုကျတဲ့ဘုဆိုင်ရကွန်ရက်တရားနေတော့ဟိုပေးတဲ့သတင်းချက်လက်တွေနောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ကဘာတဝမ်းမှာဖြစ်ဖြစ်နေတဲ့ဒီ ISIS တို့ပါတော့เนาะအချမ်းဖက်ကိစ္စတွေနဲ့ပတ်သက်လို့ဆက်ဆက်ဖော်ထုတ်ရရှိတဲ့သတင်းချက်လက်တွေရရှိတဲ့အချိန်မှာလည်းကျွန်တော်တို့ကိုဗစ် data ဆောင်ရွက်ပါတယ
်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုအာစာလက်နက်ကိုင်အဖွဲ့တွေစီးနင်းတိုက်ခိုက်တာတွေလုပ်ခဲ့ပြီးတဲ့နောက်မြမလုံခြုံရေးအဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်အများစုပါတဲ့ဒုက္ခသည်တိုင်းနဲ့ချီထွက်ပြေးခဲ့ရသလိုဒီဒုက္ခသည်တွေနေရပြန်ပေါ်ရနှောင့်နှေးနေတဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေရှိနေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်ပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းနဲ့သူတို့ဘက်ကလက်ခံဖို့အစဉ်သေးဖြစ်နေကြောင်းပြောဆိုလိုက်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန္တလေးတိုင်းပသိမ်ကြီးမြို့နယ်ဘက်ကဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်ခဲ့တဲ့ပြည်ပခါရဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးကြပါမယ်မန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာကြောင်မီးသွေးသုံးဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်လို့ကျေးရွာသားတွေနဲ့တာဝန်ရှိတဲ့သူတွေပြည်ပခါဖြစ်ခဲ့ပြီးဆက်ယုံကိုမိရှို့တာတွေဖြစ်ခဲ့ပြီးတဲ့နောက်သတင်းတပတ်ကျော်အကြာဒီကနေ့မှာပဲကိုရန်ကျောင်းသားတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပါတယ်ဒီလိုမျိုးဖမ်းဆီးတာဟာမိရှို့တဲ့ဖြစ်စဉ်စောင့်ကြည့်ကင်မရာမှာပါဝင်တဲ့အတွက်လို့ပြောပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်မေလ15ရက်နေ့ကမန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြည်ကျေးရွာမှာကြောင်မီးသွေးသုံးပီလက်မြေဆက်ယုံတိဆောက်တာနဲ့ပတ်သက်ပြီးမကျေနပ်ကြတဲ့ကျေးရွာသားတချို့နဲ့အာဏာပိုင်တို့ပြည်ပကဖြစ်ခဲ့ပြီးဆက်ယုံကိုလည်းမိရှူတာတွေဖြစ်ခဲ့ပါတယ်သတင်းတပတ်ကျော်ကြာမြင့်လာပြီးတဲ့နောက်ဒီကနေ့မှာတော့အောင်တပြည်ကျေးရွာကကိုရန်ကျောင်းသားမောင်တူဝေကိုအာဏာပိုင်ကဖမ်းဆီးလိုက်ပါတယ်ဒီကနေ့ဖန်စီခံရတဲ့အချိန်တွေနဲ့ပတ်သက်လို့မောင်တူဝေရဲ့ဖခင်ဥွှေအောင်က
ခြေနာကြီးအချိန်တော့ကဖန်လိုက်ပြမနေ့ကကြောင်းခွင်းတော့ရမှာဆိုတော့သူတို့ဈေးဝယ်ရင်းနဲ့ဒီစားုပ်ကလေးပြလာရင်းနဲ့သူသွားကြတယ်ကြ300အဲသွားကြတဲ့အခါအပြန်ကြတော့ဒီကလေးကိုဥွှေအောင်ကဘယ်သူလဲခိုင်ကျကိုရက်ခိုင်းနေရရက်ခိုင်းပြီးတော့တော့အရင်ထုတ်လိုက်တယ်နော်ခိုင်ကျတော့အဲ့ဒါမင်းတို့ဘာလဲပေါ့ပါရိုက်ခိုင်းနေလို့လားကလေးတွေကအဲ့ဒီတရုတ်တည်နေတဲ့ကုမ္ပဏီဝင်းတွေကိုခေါ်သွားလိုက်အခေါ်သွားလိုက်ပြီးမှခလေးတွေကိုမျိုးဥရှိုံသားကျွန်တော်ပဲလို့ဆိုကျွန်တော်သားပြောလိုက်ဆိုအဲ့ဒီမှာလက်ရှိကဖမ်းသွား
ဥရှိုံကပြီးခဲ့တဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့သူတူပါဒီအတွက်တာဖြစ်သူကိုဖမ်းဆီးခဲ့ပုံရတယ်လို့ဆိုပေမဲ့ရဲတပ်ဖွဲ့ကတော့မီးရှို့တဲ့ဖြစ်ရဲ့စောင့်ကြည့်ကင်မရာထဲမှာမောင်တူဝေကိုတွေ့တဲ့အတွက်ဖမ်းဆီးတာဖြစ်တယ်လို့ပြောဆိုတဲ့အကြောင်းမန္တလေးတိုင်းဒေသကြီးပသိမ်ကြီးလွတ်တော်ကိုယ်စားလှယ်ဦးရဲမင်းကပြောပါတယ
်ရွာရွာလန့်ဆက်တော့ကျွန်တော်လန့်မေးလိုက်တယ်မေးလိုက်တော့ CCTV ကမှသူတို့မှတ်တမ်းယူထားတဲ့အဲ့ဒီနဲ့ပတ်သက်ပြီးတော့အဲ့ဒီကပုံထဲမှာပါနေတဲ့သူဖမ်းလာတဲ့အမျိုးနယ်ရဲတပ်ဖွဲ့မှူးလေစီစီစီပါပါသူတို့မှတ်တမ်းကြီးပါတယ်စီစီစီပါပါပေါ်နေတဲ့လူအဲ့ဒီကလေးကအဲ့ဒီမှာပေါ်နေလို့ဖမ်းလာတဲ့မှတ်တမ်းလည်းပါတယ်ပါလို့ဖမ်းရတယ်ဆိုတော့လေကလေးကတော့ငဲတော့နေရပါတော့
ဖမ်းဆီးသွားတဲ့ပသိမ်ကြီးရဲစခန်းကအမှုစစ်ရဲဥဇုံမင်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ကန်ပြကြားခဲ့ခြင်းမရှိပါဘူး။မောင်တူဝေရဲ့ဖခင်ဦးရွှေဝင်ကတော့သူ့သားဟာမိလောင်နာကိုတွားကြည့်တာလို့ပြောပါတယ်
။သူ CCTV နဲ့ဆိုတော့ CCTV ဆိုတာလူတွေအများကြီးရှိတယ်ဗျာ။သူကတွားကြတယ်ဗျာ။ကံကိုသူတို့အတွင်းနဲ့မိလောင်နာအပြင်ဘက်ကရှိတယ်ဗျာ။သူတို့အတွင်းနဲ့မိလောင်တဲ့ကိစ္စကြီးကိုအာယုံတော့လွှဲကျင်တော့တာဗျာ။
ဧပြီလ15ရက်နေ့ကကြောင်မီးသေးသောဘီလက်မီဆက်ရုံကိုတိဆောက်နေတဲ့မြင့်ရင်းနှီးမြုပ်နယ်မှုကော်မတီကကားတွေဟာကြေးရချင်းဆက်လမ်းမတွေပေါ်မှာဖျက်တမ်းနေတာကိုတားဆီးရကနေပြစ်ပခတ်ဖြစ်ပွားခဲ့ပြီးအာဏာပိုင်ဘက်ကပြစ်ခတ်ဖြုတ်ခွင်းခဲ့လို့ကြေးရသားတချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးရွာသား3ဦးပါဝင်တရင်ရုံနဲ့တရင်တော်တို့ဖမ်းဆီးခံခဲ့ရပါတယ်ဖန်ကြီးခံခဲ့ရတဲ့တရင်နောက်ကတော့ဝတ္တရားနောက်ဆက်မှုအားပေးကူညီမှုမိရှုမှုပုံမှန်တွေနဲ့အမှုဖွင့်ထားခဲ့ပါတယ်။ကြေးရသားတွေကတော့ဝင်းကျုပ်ကလာရောက်ဖြစ်ရှိမိမယ်လို့ဆိုပြီးအာဏာပိုင်တွေကလူစုခွဲခိုင်းခဲ့ပေမဲ့အခုတပတ်ကျော်ကြာတဲ့အချိန်ထိဘယ်သူမှလာရောက်ညှိနှိုင်းပေးတာမရှိသေးပါဘူးခင်ဗျာ။
ရရှိမှာကမကြကြီးရပိုင်းတော့ကပြောင်းစုလွှတ်တော်ကနေတည်ပြလိုက်တဲ့အလုသမားကြီးရငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရည်တဲ့ဖွဲ့စည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရအလုသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးနှင်းနာဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒဲရီလိုက်စီနွေးပွဲမှာတော့မကြကနဆိုလို့ဖြစ်နေတဲ့အလုသမားကြီးရငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စနစ်မြင်းမြန်လူရဲတော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနယ်ဖြစ်စေအသံဖိုင်နယ်ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်စနေညတရက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့အိန္ဒိချင်းထိုင်းနိုင်ငံထဲမှာခွင့်ပြုပေးထားတဲ့ဆေးကြောက်သုံးဆွဲခွင့်ဥပဒေအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံမှာဆေးကြောက်ကိုကျန်းမာရေးလိုအပ်ချက်အရာသုံးဆွဲခွင့်ဥပဒေအရာတရားဝင်ခွင့်ပြုတာနဲ့ပတ်သက်ပြီးတော့ဘယ်သူကထုတ်မလဲဘယ်လိုလူတွေကိုသုံးဆွဲခွင့်ပေးမလဲဆိုတဲ့ရှုပ်ထွေးမှုတွေရှိနေပါတယ်သုံးဆွဲခွင့်ဥပဒေကိုထိုင်းလွှတ်တော်ကပြီးခဲ့တဲ့နှစ်ကတည်းကအတည်ပြုခဲ့တာပါသုံးဆွဲသူတွေဒီသတင်းပတ်အတွင်းမှာအပြီးသတ်မှတ်ပုံတင်နိုင်ကြပါမယ်ဥပဒေသင်းနဲ့ပတ်သက်ပြီးစီမင်းစီကံထိန်းသိမ်းရေးအဖွဲ့ဘက်ကသတ်မှတ်ချက်တွေပြဋ္ဌာန်းဖို့ကြံနေပါသေးတယ်စတီစတန်ဖို့သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင
်ထိုင်းနိုင်ငံရဲ့စီးကြောက်ကိုကျန်းမာရေးလိုအပ်ချက်အရသုံးဆွဲခွင့်ဥပဒေကရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ကသုံးဆွဲသူတွေထောင်ထဲချပြေးမှတ်ပုံတင်နေကြပါလေဒီကိစ္စအကြောင်းရပ်တို့တင်တန်းကြိုတက်ခဲ့ရတဲ့ထိုင်းကျန်းမာရေးအရာရှိတွေကမှတ်ပုံလာတင်တဲ့သူတွေကိုကူညီပေးနေပါလေအစိုးရဝန်ထမ်းစီမှုတယောက်ဖြစ်တဲ့ဖော်ရမနီရွန်ဘက်ကခုလိုပြောပါတယ်။
နေချုံပြန်ဖားလို့ရောက
အစိုးရဥပဒေနဲ့ပတ်သက်လို့ပြောင်းလဲကာလာပါ။အစိုးရဘက်ကဥပဒေကိုအဆုံးသတ်အတည်ပြုတဲ့အထိသူတို့ကမှတ်တမ်းထောက်ထားတွေနဲ့စီးကြောက်ကိုလက်ဝဲထားနေပါလေ။ဥပဒေတည်ဖြစ်ရင်အစိုးရကသတ်မှတ်ပေးတဲ့ဆရာဝန်တွေနဲ့တိုင်ပင်ဆောင်ရွက်ဖို့ပါ
။ဝေဖန်တဲ့သူတွေကတော့စီးကြောက်ဆိုင်ဖို့အစိုးရခွင့်ပြုချက်ရမှစိုက်ခွင့်ရှိမှဖြစ်တဲ့အတွက်ကော်ပိုရေးရှင်းကြီးတွေပဲအမြတ်ထွက်လိမ့်မယ်လို့ပြောနေကြပါလေ။နိုင်ငံသားခွင့်ရေးလှုပ်ရှားသူတယောက်ဖြစ်တဲ့အခရတဲ့ချက်ကျနာတို့လိုလူတွေကလည်းအပန်းဖြေဖို့တက်တဲ့သုံးတာမျိုးကိုရှားဆွေးမှုဖြစ်သတ်မှတ်ထားစေဖြစ်တဲ့အတွက်ဆိုရင်လည်းလို့ပြောပါလေ
။ဒီတမလို့တတာမရှိပါဘူး
။ရဲဘက်ကသတင်းချက်လက်ရပြီးသားဖြစ်တဲ့အတွက်သူတို့အိမ်လာဖမ်းဖို့ကြိုးစားလာမှာကိုလူတွေကအကြီးဆုံးစိုးရင်တာပါ။အခုဆိုရင်ကိုဘသူဘဝဘလောက်ပိုင်ဆိုင်နေဆိုတာပြောထားမယ်ဆိုရင်အနာပိုင်ဒီလာဖမ်းတဲ့အခါဥပဒေရလူငင်းချမ်းသာခွင့်ကအကာအကွယ်ပေးမယ်ဆိုတဲ့အမခံချက်တော့ပေးထားပါတယ်။
စေကြောက်စီထုတ်ပြီးလူတွေခံစားရတဲ့နာကျင်မှုနဲ့စိတ်သက်သာစေမှုတွေပြောင်းအောင်တက်တောင်းသုံးဖို့ရောင်းချနေတဲ့သူတွေကလည်းအကျိုးအမြတ်နဲ့ဆုံးရှုံးနိုင်ခြင်းကိုတွက်ဆနေကြပါလေ။လောလောဆယ်အိမ်တွင်းရိုးရာနီးနဲ့ထုတ်လုပ်မှုတွေကအကျိုးရှိတယ်လို့သုံးဆွဲသူတွေကပြောနေတာပါ။စေကြောက်စီထုတ်လို့ရောင်းချသူတူဖြစ်တဲ့ဒေးကအခုလိုပြောပါလေ
။ကျွန်တော်အဖေမှာကင်ဆာရှိတဲ့အတွက်အခြားရွေးစရာလမ်းမရှိတာကြောင့်ဒါကိုလေ့လာတာပါ။ဒါလူဆေးဝါးတုံးတဲ့နီးတွေနဲ့အဖေကိုကူတာတာမျိုးကျွန်တော်မကြိုက်ပါဘူး။ဒါကြောင့်ဆေးကြောက်စီထုတ်ပြီးကူရဲ့နီးလန်းကိုကျွန်တော်ရှာတွေ့ခဲ့တာပါ
။အစိုးရစီမင်းစီကံထိန်းသိမ်းရေးအဖွဲ့ရဲ့အပြည့်သက်သတ်မှတ်ချက်တွေမပြတမ်းသေးခင်ဒီထိုင်းဆေးကြောက်ဥပဒေတစ်ကဘယ်သူတွေအတွက်ကြိုးရှိစေမလဲစောင့်ကြည့်အောင်မှဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တို့ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မေလ24ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်ဒီကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနားဆင်ရမှာကတော့
These are two whole coelacanths in preserved in alcohol. Before 1930,
ကဘာပေါ်မှာပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ silicon ငါးကြီးတွေဒီကနေ့အထိရှိနေဆဲဖြစ်ပြီးတော့တက်ရှိရုပ်ကျွင်းလို့ခေါ်ဆိုလို့ရှိတဲ့ငါးတွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။ချင်းတိုင်းရင်သူဥပဒေဘွဲရဒေါ်ကန်ကန်ဒင်းဟာချင်းပြည်နယ်မှာတော့ကြားမတန်းသူအခွင့်အရေးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေသူဖြစ်ပါတယ်။သူဟာတီးတိမ်မြို့မှာခြေလမ်းတဲလို့အမည်ပေးထားတဲ့ကိုရက်ကနေတဆင့်ရိုးရဒလေကျင်သုံးနေဆဲချင်းပြည်နယ်မှာကြားမတန်းသူရရှိရေးအတွက်ဆောင်ရွက်နေသူဖြစ်ပါတယ်။ချင်းတိုင်းရင်ရိုးရဒလေမှာအမျိုးသမီးအခွင့်အရေးခံစားပိုင်ခွင့်အခြေအနေကဘယ်လိုရှိပါသလဲဆိုတာကိုချင်းတိုင်းရင်သူကိုဆက်သွယ်မေးမြန်းထားတာဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင်။
'Cause it only serves to make me more determined to achieve my final goal.
ကျမတို့အနေနဲ့ပေါ့နော်ဒီကနေ့ရှားမတန်းသူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ
်။ဟုတ်ကဲ့ရှင်။
ဒီကျမတန်းသူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဒေါ်ကန်ခန်ဒင်းတို့ရဲ့ဒီချင်းပြည်တယ်မှာ
ဟုတ်ကဲ့ရှင်။
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင
်။ကျမတို့တီးတင်မြို့မှာတော့ကျမတန်းသူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့ကွန်ရက်ရှိပါတယ်ချီလန်းတဲ့အမျိုးသမီးကွန်ရက်လို့အမည်ပေးထားပါတယ်ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society Site တော့၎င်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုန်းမှာလည်းအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကချီလန်းတဲ့ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုပိုင်းတွေကျမတို့ရဲ့ရိုးရာဒလိပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့ဆေးရိုးဆွဲထားတဲ့ဒလိများကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ
်ဟုတ်ကဲ့ဆစောပြောတယ်ရှေးယူဇွဲအယူဆတွေပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါတွေကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာ
ဆစော
ကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ရှေးယူဇွဲအယူဆတွေကဘာပါတယ်လဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့နှိမ့်နာမှုတွေရှိတယ်လို့ယူဆပါတယ်ရှင
်ကျမတို့ဒီရိုးရံမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူတို့ရဲ့လက်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာ တန်းအဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့တားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေစက္ကန့်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းအမျိုးသမီးတွေအိမ်တောင်ပြုတဲ့နေရာမှာရော
ဟုတ်ကဲ
့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကဘယ်လောက်ရှိပါလဲရှင့
်ကျမတို့ရဲ့ရိုးရဒလိထဲမှာကိုရဲ့အမရဲ့အိမ်ထောင်ပေါ့ကျမတို့ရဲ့ခဲကိုသူတို့ရဲ့လင်မယားလက်ထက်တဲ့နေရာမှာတကယ်လို့များကိုရဲ့အမဆုံးသွားလို့ရှိရင်ကိုခဲအိုကိုကိုညီမကပြန်ယူရမယ်အနေအထားမျိုးရှိပါတယ်ဒါကတော့ပိုးတစ်ချိန်ကလေးကအခုချိန်အထိပေါ့နော်ဒါကတော့တကယ်တမ်းပြောရရင်တော့တကယ်ရိုးရဒလိဆေးရိုးဆွဲအနေအထားမျိုးပဲရှိတယ်အဲ့ဒီကိုကိုနိုင်ကကိုခဲအိုကိုယူမဲ့နေရာမှာကိုကိုတိုင်းအမျိုးသမီးကိုနိုင်ကဆုံးဖြတ်ပိုင်ခွင့်ညင်းပိုင်ခွင့်လုတ်ပိုင်ခွင့်အမျိုးသမီးအခန်းကဏ္ဍမှာမရှိသေးပါဘူးဆိုတာလည်းပြောပြချင်ပါတယ
်ဆိုလိုတာကတော့ဒီချင်းလူအဖွဲ့စီရဲ့ထုံတန်းဒလိကဆိုလို့ရှိရင်အမျိုးသမီးတွေအပေါ်ပေါ့နော်စောစောကတော့ကန့်ခန့်တည်းရှင်းပြသလိုခွဲခြားဆက်ဆံဒါဒီအများကြီးရှိနေတဲ့သဘောပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုရှိနေတဲ့အခါမှာအခုလို့တော့ကန့်ခန့်တည်းကလည်းလွတ်တော်ရှိနေဆိုတဲ့အခါကျတော့ဒီရှူးယူးစွဲယူဆတွေကိုပေါ့နော်ပြုပြင်ပြောင်းလဲပြီးတော့
ဟုတ်ကဲ့
ဒီတရားဝင်ပေါ့နော်ကိုချင်းလူအဖွဲ့အစည်းမှာအမျိုးသမီးတွေဒန်းတူအခွင့်အရေးရရှိမှုအတွေ့ဘယ်လိုဆောင်ရွက်နေပါလဲရှင့်အခုအဖွဲ့အစည်းခြေလန်းတစ်ဆိုတဲ့အဖွဲ့အစည်းကလည်းဖွဲ့ထားပြီဆိုတော့
ကျမတို့ကအဲ့ဒီခြေလန်းတစ်အဖွဲ့ရနေပြီးတော့ကျမတို့အဲ့ဒီအမျိုးသမီးအဖွဲ့ဝင်များကိုကျမတို့ကရိုးရာဒလိကအခုလက်ရှိကျမတို့ကြင့်သုံးနေတဲ့ကျမတို့ရဲ့လိုင်းနာနေတဲ့ကျမတို့ရက်တည်ရတဲ့အနေအထားဒီကျမတို့ရဲ့ဒီစာအုပ်မူအရမသွားပဲလူအရသွားနေပါတယ်ဆိုတာကိုကျမသင်သန်းပေးပြီးတော့ကိုဒီသင်ယူနေပါတယ်အဲ့ဒီပြင်မှာကျမတို့ရဲ့ဒီဒလိရိုးရာမှာကတော့ဒီကိုရဲ့မျိုးနယ်တိုင်းမှာရဲ့ကိုရဲ့မျိုးနွယ်စုအလိုက်ရှိပါတယ်အဲ့ဒီမျိုးနွယ်စုအလိုက်ပေါ်မှာတော့မှတမျိုးနွယ်နဲ့တမျိုးနွယ်ကအယူဆချင်းမတူတဲ့အတွက်ကြောင့်မလို့အဲ့ဒီတမျိုးနွယ်စုနဲ့မတူတဲ့အရာတွေကိုတူတဲ့အရာတွေပူပေါင်းပြီးတော့မှခက်နဲ့မလျော်နေတဲ့ဟာတွေကိုပြုပြင်ကြရအောင်ဆိုတဲ့အသိပညာပေးရဲ့တဦးနဲ့တဦးဆွေးနွေးတိုင်ပင်တဲ့အဆင့်ထိတော့ရောက်ရှိနေကြပါပြီ
အဲ့တော့တိုင်ပင်ဆွေးနွေးတဲ့အဆင့်ထိရောက်ဆိုတဲ့အခါကျတော့နောက်တစ်ဆင့်ရပါတော့ချင်းပြည်နယ်မှာပေါ့နော်ဥပဒေတွေပြဋ္ဌာန်းပြီးတဲ့အခါကျတော့ဒါတွေကိုတည်ဝင်လိုက်နာဆောင်ရွက်ဖို့အဆင့်ရတော့ကြံနေသေးတာပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုကြိုးပမ်းမဲ့ခြေလမ်းကရောဘယ်လိုအခြေအနေရှိပါလဲရှင
်အခုအဲ့ဒီကနေပြီးတော့ကျမတို့ရလာတဲ့ data တွေအားလုံးကိုကျမတို့ရဲ့ချင်းပြည်နယ်လွှတ်တော်မှာတင်ပြမယ်အဲ့ချင်းပြည်နယ်လွှတ်တော်ကတစဉ်ကျမတို့မှာလိုက်နာကျင့်သုံးနေတဲ့ချင်းအဥပဒေရှိပါတယ်အဲ့ဒီချင်းအုပ်ပီရီထဲမှာကျမတို့ရဲ့အမွေစက်ခံခွင့်နဲ့ဒေါ်လကောင်ကျမတို့ရဲ့ထိမ်းများလက်ထက်ချင်းအမျိုးသမီးအခန်းကဏ္ဍများကိုကျမတို့အဲ့ဒီရှင်းလန်းတဲ့အမျိုးသမီးအဖွဲ့ကနေပြီးတော့အစိုးတင်သွင်းပြီးတော့မှဒီလွှတ်တော်ကိုတင်ပြမယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ပြဋ္ဌာန်းနိုင်ဖို့အဆင့်ထိကျမတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမျိုးပေါ့နော်ဒီရှေးရွှေအယူအဆတွေရဲ့လွှမ်းမိုးမှုကိုကျော်လွှမ်းနိုင်ဖို့ကကျမတို့ကုကီမြရာကတော့ဒီအမျိုးသမီးတွေအနေနဲ့ကိုယ်ခြေတော့ပေါ်ကိုယ်ရက်တည်နိုင်ဖို့ကအရေးကြီးတယ
်
အထူးသဖြင့်ပညာတတ်ဖို့စီးပွားရေးအင်အားတောင့်တင်းဖို့เนาะနောက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ချက်ချနိုင်အောင်လို့ကိုယ့်ကိုယ်ကိုယ်ပေါ်ယုံကြည်စိတ်ချမှုရှိဖို့ပေါ့เนาะ confidence ရှိဖို့လိုအပ်တယ်ဆိုတဲ့အခါကျတော့အခုလောလောဆယ်အခြေအနေမှာပေါ့เนา
ะဟုတ်ကဲ့
အချင်းပြည်နယ်မှာအမျိုးသမီးတွေရဲ့ရေဘူးရအခြေအနေကဘယ်လိုရှိပါလဲရှင့်ပညာရေးအခြေအနေ၊ကျန်းမာရေးအခြေအနေ၊လူမှုစီးပွားရေးအခြေအနေပေါ့နော
်လူမှုနေထိုင်မှုကတော့ဟိုကျမအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်ပညာရေးပိုင်းမှာတော့အမျိုးသမီးတော်တော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ်နည်းတဲ့ပြင်ကျမတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်မိဘရဲ့ဝင်ငွေတစ်ခုတည်းနဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့အထိအမျိုးသမီးများကျမတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလန်းကရှိတော်ညာလဲကျမတို့ရဲ့ဝင်ငွေမိသားစုရဲ့ဝင်ငွေကြောင့်မလို့မတက်နိုင်သေးတဲ့အခြေအနေအတိုင်းအတာထိပဲရှိပါသေးတယ်လို့
ဟိုနောက်တစ်ခုကပေါ့နော်ဆိုတော့တော့ကန့်ခန့်တင်းပြောသလိုဒီရှီယူဇွေယူဆာတွေပြုပြင်ပြောင်းလဲဖို့ဆိုတဲ့အခါမှာဒီအဆင့်ဆင့်ပေါ့နော်ဥပဒေပြုပြီးအပိုင်းပါအထိသွားမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ရှင့
် အောင်မြင်မှုအလွယ်ဆုံးနည်းကတော့အမျိုးသမီးတွေအနေနဲ့ဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာဒီမှာရှိဖို့လိုအပ်တယ်လို့ကျမယူဆပါတယ်။အဲ့တော့ချင်းပြည်နယ်မှာရောဘောနော်အုတ်ချွေရေးပိုင်းမှာဒီလွတ်တော်ပိုင်းမှာရောအမျိုးသမီးတွေပါဝင်တဲ့အခန်းကဏ္ဍကဘလောက်ရှိပါလဲရှင
်။အခန်းကဏ္ဍကတော့အရင်နည်းသေးတယ်။2015မှာလည်းအမျိုးသမီးတူဦးပဲပေါ့နော်။အခုလည်းထန်တလန်ကအမျိုးသမီးတူဦးပဲပေါ့။ကျမတို့ရဲ့နိုင်ငံရေးမှာအမျိုးသမီးများကအလွန်ကိုအားနေသေးတယ်။အဲ့ဒီအားနေတဲ့အပေါ်မှာရောကျမတို့ဘလောက်အထိသွားနိုင်မလဲဆိုတာကလည်းကျမတို့အများကြီးစူးစမ်းရအောင်မယ်လို့ယူဆပါတယ
်။တော့ကန့်ကန့်တင်းတို့ရဲ့ချင်းယူရမှာပေါ့နော်။
ဟုတ်ကဲ့ရှင်
။မှတ်သားပွေရာသူယူစကားလေးတွေစကားပုံလေးတွေများရှင်းမျှဝေပါလား။အဲ့ဒီအမျိုးသမီးအမျိုးသားတွေအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်
။ကျမတို့မာဆိုမမမိမိတခုတော့ရှိတာပေါ့နော်စခီအဘီဆန်အနိုဆန်နဲ့အဲ့ဒီအဒီပေကတော့အမေကောင်းရင်တမီကောင်းတယ်ပေါ့အမေကောင်းရင်တမျိုးလုံးကောင်းတယ်ဆိုတော့ဆိုလိုရင်းဖြစ်ပါတယ်လို့
ဆိုလိုတာက
အမေဥဆောင်မှုကောင်းရင်ဟိုတာသမီကောင်းတယ်ပေါ့
You can bend but never break me ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှရဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ပွဲနေ့အကြောင်းကိုကိုအောင်အောင်ကစီစဉ်တင်ဆက်ထားတာနားဆင်ပါရှင်။
အမေရိကန်ပြည်ထောင်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်းလာနေ့ကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေ့ပွဲနေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါ။နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ပွဲနေ့မှာအထိမ်းမှတ်ခန်းနာတွေ၊ကြီးတက်လန်းလျှောက်ပွဲတွေ၊ပျော်ဝဲရွှင်ပွဲတွေ၊ဂီတဖျော်ဖြေပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။အမေရိကန်နိုင်ငံတော်ဝန် Washington DC, New York, Chicago အပါအဝင်မြို့တော်တော်များများမှာဒီအောက်မေ့ပွဲနေ့တွေကိုကျင်းပကြပါတယ်။အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်းနေကြပါတယ်။လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေ၊ကြာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်သည်ငယ်တွေကိုတွားပြီးပန်းစည်းတွေချ၊အလံငယ်လေးတွေတွားပြီးတော့စိုက်ထူလေးရှိပါတယ်။ကျွန်တော်တို့ VOA ရုံးနဲ့တိမ်မဝေးလာတဲ့ပင်မလွတ်တော်အဆောက်အဦကြီးအနောက်ဘက်မြက်ခင်းပင်မလေးပဲအောက်မေ့ပွဲနေ့မတိုင်ခင်အချိုနေ့ည၈နာရီမှာကြာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့နောက်ဒီကြပြားတွေလည်းရွတ်ဖတ်ကြပါတယ်ဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတက်ရိုက်ထုတ်လင်းပြသပါတယ်ဒီအောက်မွေပဲအခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီး Colin Powell လည်းအမြဲတက်ရောက်လေးရှိပါတယ
် We would now like to salute all the men and women from our armed services as the orchestra and chorus perform the armed forces medley United States Coast Guard
ခေါရုံးကတော့အောက်မေ့ဘွယ်နေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေ့ဂုံပြည့်တဲ့အနေနဲ့ပန်းတွေပန်းခွေတွေအလံတွေကိုကြာဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲဆင်ရင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါအဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ပွဲနေ့ကိုတရားဝင်အားလည်းရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ပွဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလည်းရက်အဖြစ်သတ်မှတ်ခဲ့ပါတယ်အောက်မေ့ပွဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ် Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မွေပဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါရယ်အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါရယ်လမ်းလျှောက်ချီတက်ပွဲအနှစ်90ကြာရဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါအမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝတ်စုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါရယ်တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်ဤရက်စစ်ပွဲတွေကဆလို့ BNN ကိုရီးယားစစ်ပွဲပထမကဘာစစ်ဒုတိယကဘာစစ်ပွဲအတွင်းကြာဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါရယ် လွှတ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရေမြမာဆိုရင်လေတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းအစည်းအဝေးတွေအများကြီးရှိပါတယ်အမတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်အမေရိကန်ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်အဲ့ဒီထက်ကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်တွင်1945ခုနှစ်မှာဂျပန်ဂျိုအိုဂျီမာကိုMarine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Airlines site ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ။1985ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်အလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့American တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့ American ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်း American တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်ဒါ့အပြင်အထိမ်းအမှတ်နေရာပေါ်မှာကြာဆုံး American စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတက်ဆင်ထားပါရယ်အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လည်ဘွယ်ရလဲလူတီများထင်ရှားပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနာလို့ခေါ်တဲ့မော်တော်ဆိုင်ကတွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါရယ်ဆိုင်ကယ်စီးသူ9သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိန်တန်လို့လဲကြားနေရပါရယ်Rolling Thunder season ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံး American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်တည်ဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြချင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီ season စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေ့ဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီကြာဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ပြားတွေရှိမှတိမ့်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လေနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်22နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင် Dakota Williams က
I love you I'm sorry
သူရဲ့ချစ်ချင်းမြတ်သားအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝမ်းနေကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ The Old Guard တပ်ဖွဲ့ကဒီစစ်သည်အင်အားထောင်တဲ့ခြေအားစာဆုံးစစ်သည်တွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones
ကျဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှိလွန်ပါတယ်လို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှူးပုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ်အရင်အသက်ပေးလူသွားသူတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်ဒီအမျိုးသားစစ်သည်ကြီးမှကျင်းပတဲ့အမတ်ရအောင်မြင်ဝင်နေ့အခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မင်ခွန်းပြောကြားကြပါတယ်ဒါပြင်ဂုံဒီရှိပုဂ္ဂိုလ်တွေစစ်မှုထမ်းနေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်အညာတရစစ်သည်ကူပိတ်မှာနိုင်ငံကောင်းဆောင်နေရာပန်းခွေချအလေးပြုပါတယ်ဒီခမ်းအနားကိုတော့လူစုပေးသက်အားလုံးတက်ရောက်နိုင်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမဲ့ရဲ့အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရအောင်ပါရှင
်လုံးခဲ့တဲ့ဖြစ်တန်းပေါင်းများစွာကရှင်သန်ပြီးအခုပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာ
အခုထိရှိနေဆဲဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေဘာကြောင့်ရှာဖွေနေကြလဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါစီလီကန်ငါးရည်ဟာအသားစားသရဝဖြစ်ပြီးပင်နဲ့သမုတ်တရားချမ်းပြမှာကြက်စားရှင်တန်တဲ့ငါးမျိုးဖြစ်ပါတယ်။6ပေလောက်အရှည်ရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးရည်ဖြစ်ပြီးသူတို့ကိုပြက်ကွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာဂုတိရှင်တန်နေစေပဲလို့အမေရိကန်သဘာဝသမိုင်းပြတဲ့ကပြတိုင်းမှုတူဖြစ်တဲ့ Oliver Cremem ကပြောပါတယ
်။ These are two whole coelacanths.In alcohol, preserved in alcohol, before 1938, it wasn't thought this was possible because we only knew them from.
ကျွန်တော်တို့စီမှာအရင်နဲ့စိန်နာတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်။1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူး။ဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
။ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်သန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာတက်ရှိရုပ်ကျွန်းတွေလို့တင်စားခေါ်ဆိုလေးရှိပါတယ်။လက်ရှိမှာမျိုးစိတ်အပြင်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုတ်တရအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝါစီကမ်းလွန်မှာတွေ့ရလေးရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလည်လာနေကြတာဖြစ်ပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65တန်းလောက်ခရဲကကွဲပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ဆပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်အနောက်အိန္ဒိယသမုတ်တရနေဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်မှာတွေ့ခဲ့ရတာပါဒုတိယအသက်ရှင်ရဲ့တွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ခဲ့ရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိခဲ့တာဖြစ်ပါတယ်ဒီငါးတွေဟာဒရွာတွေရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပြောက်ကွယ်နေတဲ့ဂွင်းဆက်တစ်ခုလို့လဲ Oliver Cremem ကပြောပါတယ
် was the missing link between bony fishes and tetrapods including human beings so this was a fantastic expectation the fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးချောင်းနဲ့လူအပါဝင်ကြိုးယိုးရှိသရဝါတွေအဖြစ်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တစ်ခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ပူးခဲ့တဲ့အတွက်သူတို့ဟာပျောက်ကွယ်သွားရကနေပြန်ရှင်သန်လာတဲ့သဘောဖြစ်နေပါတယ်
။ရင်းနေသရဝါလေးတွေကနေတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သရဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသရဝါလေးတွေဖြစ်နေကွဲပြားလာခဲ့တာဖြစ်ပါတယ်။ဆီလီကန်တွေရဲ့ထူးခြားချက်ကရေရဲ့လေးခုပါတာပါ။ဒီရေရဲ့တွေဟာသူတို့ခန္ဓာကိုယ်ကနေဆန့်ထုတ်လိုက်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာတွားတယ်လို့ရွေ့ရှားနိုင်တာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်။အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆာနိုင်ပါတယ်။ကြောရွရှိသရဝါနဲ့ကွာရာကတော့သူတို့ရဲ့ကြောရွဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတစ်ဝိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့ဆက်နှစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနှောက်ဟာအုံကောင်းခွန်ရဲ့တစ်တသမနှစ်ရာခိုင်နှုန်းသာရှိပြီးကြံနေရာတွေမှာတော့အဆီးတွေနဲ့ပြည့်နေတာပါ။ဆီလီကန်အမဟာတရေသားကိုတစ်ခါတလေမှ3နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်။တစ်ခါတော့ဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစိတ်ကြည့်တဲ့အခါမှာအထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါဆီလီကန်ငါးတွေကိုဂူအောင်သရွားလို့ခေါ်လို့ရှိပါတယ်နေ့ခါမှာရေအောက်ကကြောက်ဂူတွေအခေါင်းပေါက်တွေကြောက်ချက်တွေကြားမှာငင်းငင်းလေးအိတ်နေလေးရှိပြီးညနေဆောင်လောက်မှအဆာရှာစားလို့ရှိပါတယ်အများအဖြစ်ငါးတို့ရေပွဲတို့ရေခူတို့ကိုစားလို့ရှိတာပါသူတို့ဟာပ
င်လဲကျမ်းပြန်တဝိုင်းမှာရွေးရှားသွားလာကြက်စားနေထိုင်တာဖြစ်ပြီးညဘက်သူတို့အစာရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရွေးရှားသွားလာလည်းရှိပါတယ်။သူတို့နေ့အခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်။ခိုနားရတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေးရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာထဲကစီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကန်ယာကမ်းရိုးတန်းတွေနဲ့မိုင်းရာချီဝေးတဲ့နေရာမှာတည်ရှိပါတယ်။ဒီကျွန်းတွေဟာလူသူအယောက်ပေါင်နည်းတဲ့အတွက်သဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်သိပ္ပံကိုတင့်တော်တဲ့ဒေတာပါ။ဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာအပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထပ်တန်းနေကြပါတယ်။အဲ့ဒီထဲမှာအောက်စဖို့တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူနက်တန်အန်ဒိုဝါသုတေသနအဖွဲ့ကဒီကျွန်းတွိုက်ကိုလေ့လာဖို့လုပ်နေပါပြီ။သူတို့ဟာအိန္ဒိယသမုဒ္ဒရာတွေကစီရှီလစ်ကျွန်းတွေရဲ့ရေနှက်ပိုင်းတွေထဲမှာဆီလီကန်ငါရှာပုံတော်ဖွင့်ကြတော့မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာဆီလီကန်လို့ခေါ်တဲ့ထူးခြားတဲ့တက်ရှိရုပ်ကျွန်းတွေနဲ့အတူသူတို့ရှင်သန်ချက်စားတဲ့ဂေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရိယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နဲ့နော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနက်ပြန်စနေမနက်ခင်းမှလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-32-382-9994 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညချက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/40/51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသက်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့အကြေညာလိုက်ပါတယ်EU နဲ့ဝန်ကြီးချုပ်မေအစိုးရကြားရရှိထားတဲ့ Britain နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကို Britain Parliament မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့ပြီးတဲ့နောက်မှာယာရုကနေဂျွန်လ9ရက်နေ့ကျရင်နှုတ်ထွက်မယ်လို့ဒီကတိကြေညာလိုက်တာဖြစ်ပါတယ်။ Britain ဝန်ကြီးချုပ်တဲ့ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေရတဲ့ American လယ်သမားတွေအတွက် American Dollar 16 Billion ထောက်ပံ့ကူညီသွားမယ်လို့သမ္မတ Donald Trump ကကတိပြုပြောကြားလိုက်ပါတယ်။သီးနှံစိုက်ပျိုးတောင်သူတွေမွေးမြူရေးသမားတွေနှုတ်နဲ့နှုတ်ထွက်ပစ္စည်းထုတ်လုပ်သူတွေခြံရံပြီးတော့အကြတာပြင်းနေတဲ့အိမ်ပြည်တော်မှာသမ္မတ Trump ကအခုလိုကြေညာသွားတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေကထိထိရောက်ရောက်ကောင်းတွယ်ဖို့တိုင်းဆိုတဲ့အနေနဲ့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကကြောင်းသူကြောင်းသားထောင်ပေါင်းများစွာလှမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့နိုင်ငံပေါင်း120ထံမှနေမှာပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြမှုတွေအတွင်းမှာလူငယ်တသန်းကျော်ပါဝင်လိမ့်မယ်လို့စီစဉ်သူတွေကခန့်မှန်းထားပါတယ်။ဖန်လုံအိမ်တန်းငွေတွေကြောင့်ကဘာကြီးပူနွေးလာတာကိုရှော့ချရေးနိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်တွေအမြန်ဆုံးဆောင်ရွက်ချဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေကြပါတယ်။ဂျာမနီနိုင်ငံ Frankfurt မြို့ကဆန္ဒပြပွဲမှာတော့ကျောင်းသားတွေဟာ EU ပဟိုဘဏ်ရှိတဲ့နေရာကိုချီတက်ဆန္ဒပြပြီးမြေအောင်လောင်စာထုတ်လုပ်တဲ့လုပ်ငန်းတွေအပေါ်ငွေကြေးထောက်ပံ့ပေးနေတာကိုရောက်တန့်ဖို့တောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့မြန်မာအစိုးရတို့ကြားပူးပေါင်းဆောင်ရွက်ဖို့နောက်ထပ်တက်တန်းတစ်နှစ်တိုးမယ့်အပေါ်မှာရှင်းတဲ့အရာကြောင့် UNHCR မဟာမင်းကြီး Filippo Grandi ကပြောကြားခဲ့ပါတယ်ရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့စနေမနေ့ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းတိုင်းဒိုမီတာ24/40/51နဲ့လှိုင်းလက်မီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ် VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.